နိုင်ငံထဲမှာဝေဖန်ထောက်ပြစရာဖြစ်နေတာတွေအစီအငေါ်မတက်ဖြစ်နေတာတွေကိုတရော်တင်ပြတဲ့တန်ကြပ်ဗီဒီယိုတွေကိုဆရာနာရှင်ကိုစန့်ကျင်နေကြတဲ့ကျောင်းသားလူငယ်တွေနဲ့ဆရာနာရှင်စန့်ကျင်အင်အားစုတွေကဒီနှစ်မှာလဲဖန်တီးတင်ပြဖို့ပြင်ဆင်လာကြတာဖြစ်ပါတယ်။မော်စကိုပြန်တန်ကြပ်ခေါင်းစဉ်နဲ့ဆရာနာရှင်စနစ်စန့်ကျင်ပြီးတော့ဒီမိုကရေစီရည်မှန်းချက်အောင်မြင်မှု
အကျဉ်းထောင်တွေကနိုင်ဂျင်းရဲဘော်တွေကြုံတွေ့နေရတဲ့အခြေအနေတွေကိုဒီနှစ်မှာတန်ကြပ်ထိုးဖြစ်ခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်PPNM ကဥတိုက်ထွန်းဦးကVOA ကိုအခုလိုပြောပြပါဗျာ။အဲတန်ကြပ်ကိုကြားမှထားပြီးမှကျွန်တော်တို့ဒါကိုယ့်ရဲ့မျက်စိရှိမှအမြင်မတော်တာတွေလုတ်ကင်နေရတယ်ကိုကျွန်တော်ထောက်ပြကြရတယ်ပေါ့နော်။အဲ့တော့ဒီနှစ်ကတော့ကျ ကျဉ်းစီးဝန်ထမ်းတွေရဲ့လက်ဆောင်မှုတွေနဲ့ကျွန်တော်အချင်းနောက်တွေမှာနေထိုင်နေရမှုအခြေအနေတွေထောင်စည်းရုံရဲ့ဒါစီးပွားမလုံလောက်မှုတွေကိုအဓိကတော့ကျွန်တော်တို့ကအမှုပညာပေါ့နော်တန်ချက်ဆိုတာကိုအရှိမထားပြီးမှကျွန်တော်တို့ဒါပြည်သူတွေကိုအချင်းနောက်တွေမှာဘာဖြစ်ဖြစ်နေလဲဆိုတာကိုသိသိချင်းနဲ့စံနာနဲ့ကျွန်တော်တို့အချင်းထောင်ကပေးပို့လာတဲ့တန်ကျက်စာရတွေကိုခင့်မဲ့လျော်ညီအောင်ယနေ့ချိန်နဲ့လျော်ညီအောင်ကျွန်တော်တို့ကအနည်းငယ်ပြင်ဆင်ပြီးမှပဲပေါ့နော်အချင်းထောင်ရဲ့အတန်ကိုကျွန်တော်တို့ကကြားကန်အနေနဲ့ထုတ်လွှင့်ပေးတာဖြစ်ပါတယ်ကြာ
တကြံကာလအတွင်းမှာတော့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကနေဦးစီးဖွဲ့စည်းထားတဲ့ဒီတန်ကျက်အဖွဲ့ရဲ့တန်ကျက်တွေကိုတော့အဖွဲ့ရဲ့လူမှုကွန်ရက်ကနေတဆင့်ကြည့်ရှုနိုင်မှာဖြစ်တယ်လို့ပြောပါတယ်တကတာတက္ကသိုလ်ကျောင်းသားတက်မကတွေရဲ့ကျောင်းသားလူငယ်တွေစုပေါင်းဖွဲ့ထားတဲ့ဒေါင်းလိုမျိုးဆက်တန်ကျက်အဖွဲ့ကလည်းဒီနှစ်မှာထူးထူးခြားခြားတန်ကျက်ထိုးဖို့ပြင်ဆင်နေတယ်လို့မုံရွာလူလူတပိတ်ဥဆောင်ကော်မတီအဖွဲ့ဝင်လည်းဖြစ်ဒေါင်းမျိုးဆက်တော်လန်တန်ကျက်မုံရွာအဖွဲ့ဝင်တယောက်လည်းဖြစ်တဲ့မချောစုစံက VOA ကိုပြောပါတယ်
တန်ကျက်ရိုက်ကူးကြီးလေးလုပ်နေကြတာပေါ့နော်တန်ကျက်ရိုက်ကူးကြီးလေးလုပ်နေကြတော့ငါဟုတ်ကဲ့ဟုတ်အခုလက်ရှိမှာကတော့ပေါ့နော်ဒီစစ်ကောင်စီဘက်ကဟို POP ရဲ့ဖြစ်နေတဲ့အခြေအနေတွေနဲ့နောက်ပြီးတော့လို့ရှိရင်တော်လန်ကြီးအတွင်းမှာဟိုဖြစ်ပျက်နေတဲ့ရွှေမှုလေးတွေအတင်းအဆောင်လေးတွေပေါ့အဲဒါလေးတွေကိုလေဟိုဟာတာလေးတွေပေါ့ပြီးတော့အပြောင်းပြန်လေးတွေနဲ့ဝေဖန်ထားရလေးလေးရှိတယ်ပေါ့နော်နောက်ပြီးတော့လို့ရှိရင်လေအဲဒီ PTV ကိုခွန်အားပေးတဲ့ဟိုအကြောင်းအရာလေးတွေပေါ့နော်နောက်ပြီးလို့ရှိရင်အင်အားဒေတာမှာပေါ့နော်အဲဒီစစ်ကောင်စီရဲ့ဖိနှိပ်မှုတွေကိုခံရတဲ့ပြည်သူတွေရဲ့တဝအခြေအနေတွေကိုလည်းပေါ့နော်ဒါသူတင်ဆက်သွားမှာဖြစ်ပါလေလို့
ဒေါင်းမျိုးဆက်တော်လန်တန်ကျက်အဖွဲ့ကိုမုံရွာတက္ကသိုလ်ကျောင်းသားများတမကတွေနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်အဲ့ဒီအဖွဲ့ဟာဆရာနာမသိန်းခင်ကနှစ်စဉ်တကြံကာလတိုင်းမှာအလှပြရင်းနေတဲ့မြို့နယ်အလိုက်တန်ကျက်ပြိုင်ပွဲတွေမှာဝင်ပြိုင်ခဲ့ပေမဲ့မြန်မာနိုင်ငံမှာဆရာနာသိမ်းပြီးတဲ့နောက်ပိုင်း2021ခုနှစ်2022ခုနှစ်တွေမှာတော့တော်လန်တကြံဖြစ်နေအသွင်ပြောင်းပြီးတန်ကျက်ထိုးခဲ့ကြတာပါဒီနှစ်မှာလဲသူတို့ရဲ့တန်ကျက်ဗီဒီယိုတွေကိုလူမှုကွန်ရက်စာမျက်နှာတွေပေါ်ကနေတကြံအကြနေမှာဖြန့်ဝေမှာဖြစ်ပါတယ်မုံရွာတက္ကသိုလ်ကျောင်းသားများတမကတန်ကျက်အဖွဲ့ဦးဆောင်သူတူဦးဖြစ်တဲ့ကိုဝင်းမိုးနိုင်ကိုတော့စစ်ကောင်စီကနှစ်ရှည်ထောင်နှံနေချမှတ်ထားသလိုအခုချိန်ထိလဲမိသားစုနဲ့တွေ့ခွင့်မပေးပါဘူးဒီနှစ်တန်ကျက်တွေထဲမှာတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်ဖွဲ့တွေရဲ့ပြည်သူတွေရဲ့အိုးအိမ်တွေကိုဖျက်ဆီးညှဉ်းပန်းနှိပ်စက်မိရှို့တပ်ဖြတ်တာကိုအဓိကထားဖော်ပြခဲ့ကြသလိုပဲအတိုက်ခံ NUG အစိုးရအနေနဲ့ပြည်သူတွေအပေါ်မှာထိထိရောက်ရောက်အလုပ်လုပ်ကြမှုတောင်းဆိုတဲ့တန်ကျက်တွေမှာထည့်သွင်းတယောသွားမယ်လို့တန်ကျက်အဖွဲ့တွေကပြောပါတယ်ခေအခြေအနေကိုထင်ဟပ်နေတဲ့တကြံတန်ကျက်တွေဟာအရင်စစ်အစိုးရလက်ထက်မှာတော့နှစ်ပေါင်းများစွာဖိနှိပ်ခံရပြီးတော့အယက်သားအစိုးရလက်ထက်မှာပြန်ပြီးတော့ပေါ်ပေါက်လာတာဖြစ်ပါတယ်။ဒါပေမဲ့လည်းအယက်သားအစိုးရလက်ထက်မှာပဲစစ်တပ်ကိုတယောတဲ့တန်ကျက်ထိုးတဲ့အဖွဲ့တွေကိုစစ်တပ်ဘက်ကတရားစွဲဆိုပြီးတော့အမှုစဉ်ထောင်ချခဲ့တာတွေလည်းရှိခဲ့ပါတယ်ရှင်။